တိုင်းတိုင်းစလင်းကြီးမြို့နယ်မှာအရသားစစ်တပ်ကိုလူမျိုးရေးတပ်ဖွဲ့ရဲ့ပြစ်ခတ်မိရှို့တပ်ဖြတ်ခဲ့တဲ့ဆိုတဲ့သတင်းပေါ်အမျက်ဒေါသထွက်ရတဲ့အကြောင်းအမေရိကန်ကပြောလိုက်ပါတယ်
We are outraged by credible and sickening reports that the Burmese military
မြန်မာနိုင်ငံနောက်မြောက်ဖက်ဒေသမှာကလေးတွေပါဝင်ရွာသားစစ်တပ်ကိုကျူးတုပ်ပြီးရှင်းလင်းလက်မိရှို့ခဲ့တဲ့ခိုင်လုံတဲ့အော်နှလုံးတွေကနာစီယာသတင်းကြောင့်အမျက်ဒေါသထွက်ရပါတယ်လို့အမေရိကန်နိုင်ငံခြားရေးဥက္ကဋ္ဌပြောခွင့်ရ Net Price ကကျော်သားပင်းနေဝါရှင်တန်မှာကျင်းပတဲ့ဒရင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါထိုင်လန်ကရက်ဆက်ချင်းချုပ်တဲ့အချက်ဖက်မျိုးကိုတုံးနေပေမဲ့မြန်မာစစ်တပ်ဟာအရေးယူခံရမှုကကင်းလွန်နေတဲ့အစင်လာကိုအဆုံးသတ်နိုင်မှုအရေးကြီးတယ်လို့လည်းပြောဆိုကြပါတယ်ဒေါ်နော်ချီရွာကတပ်ဖြတ်မှုနဲ့ပတ်သက်လို့ဒေသခံတွေနဲ့မိသားစုဝင်တချို့ကလူမျိုးရေးတပ်ဖွဲ့ရဲ့လက်ချက်ဖြင့်ဗီဒီယိုကိုပြောဆိုထားပေမဲ့မြန်မာစစ်ကောင်စီကတော့သတင်းမှအဖြစ်တုံ့ပြန်ထားပါတယ်မိလောင်တည်ဆုံနေသူတွေရဲ့ပုံတွေလူမှုကွန်ရက်တွေနဲ့သတင်းတွေမှာဖတ်ပေါ်လာခဲ့ပြီးတော့နိုင်ငံတကာကဝေဖန်မှုတွေဖတ်ပေါ်လာနေကြပါဒုံတော့ကြီးကတပ်ဖြတ်မှုပေါ်အပြစ်ထံဆုံးရှုတ်ချကြောင်းနဲ့နိုင်ငံတကာတာဝန်ကညီညွတ်တုံ့ပြန်မှုနဲ့ကုလသမဂ္ဂတွေ့ရမှုချုပ်ရုံးကပေါ်ထုံးနေမှာပဲတိုက်တွန်းထားပါတယ်